ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဩဂတ်လ3ရက်ပုတ်ထွန်းနေ့ဒီကနေ့မှာရေးပေါ်အစည်းအဝေးကျင်းပမှာဖြစ်ပါတယ်။ရေးပေါ်အစည်းအဝေးလုပ်ဖို့ဗြိတိန်နိုင်ငံရဲ့တောင်းဆိုချက်ကိုလုံခြုံရေးကောင်စီကသဘောတူခဲ့တဲ့အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးမက်သျူးရိုက်ခရော့ဖ်ကနယူးယောက်မြို့ကုလသမဂ္ဂဌ So that will be happening. And what we want to do is to shine a spotlight given the
မနက်ငယ်နဲ့ပတ်သက်ပြီးမနေ့ပြန်ရေးပေါ်စီဝေးခေါ်ယူဖို့တောင်းဆိုချက်ကိုလုံခြုံရေးကောင်စီကသဘောတူပါတယ်စစ်တပ်ရဲ့ရန်လိုတဲ့ဆောင်ရွက်ချက်တွေထွက်ပြေးနေရတဲ့ဒုက္ခတွေများလာနေတယ်ဆိုတော့တရင်တွေထွက်ပေါ်နေတဲ့ပေါ်ကျွန်တော်တို့ကအများအာရုံစိုက်မှုရအောင်လုပ်ချင်တာပါဒီကိစ္စနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီဘက်ကတုံ့ပြန်ဆောင်ရွက်နိုင်မှုအေးပေါ်စီဝေးခေါ်ယူတာဖြစ်ပါတယ်
ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကာလရှည်ကြာတွေကရှိနေတဲ့ပြဿနာတွေကိုဖြေရှင်းဖို့လိုအပ်ကြောင်းနဲ့တက်ဆိုင်နေသူအလုံးအခြေအနေကိုထိထိသိမ့်သိမ့်လှုပ်ကြဖို့တိုက်တွန်းကြောင်းလဲတပ်အမတ်ကြီး Rycroft ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်။ August 25ရက်နေ့မနေ့အစောပိုင်းကစလို့လုံခြုံရေးစခန်းပေါင်း30ထက်မနည်းအပေါ်လက်နက်ကင်စစ်သွေးကြွားတွေကတိုက်ခိုက်ခဲ့တယ်လို့ရွာတွေလည်းတိုက်ခိုက်ခံခဲ့ရပါတယ်။အဲဒီနောက်ရခိုင်ရွာတွေကပြည်သူအများအပြားဘေးလွရာထွက်ပြေးနေကြရတယ်လို့ Muslim ရွာတွေဘက်ကလည်း Bangladesh နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။ Bangladesh ဘက်ထွက်ပြေးတဲ့ Rohingya တွေအပေါ်လုံခြုံရေးတပ်တွေကတိုက်ခိုက်တယ်ဆိုတဲ့စစ်ဆွဲမှုတွေလည်းထွက်ပေါ်နေပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ Rohingya တွေကို Bangladesh နိုင်ငံထဲမှာလုံခြုံစွာခိုလုံခွင့်ပေးဖို့အတွက်ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုပန်ချခဲ့ပါတယ်။ Bangladesh ဘက်ထွက်ပြေးနေတဲ့ Rohingya 9,000 ကျော်ရှိနေပြီးတော့သူတို့ကိုလိုလိုလားလားလက်ခံဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကလည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူစိန်ကတော့နိုင်ငံတကာလူခွင့်ရေးဥပဒေတွေကိုအားလုံးကအပြည့်အဝလေးစားလိုက်နာဖို့အတွက်တိုက်တွန်းထားပါတယ်။လက်တလောဖြစ်ခဲ့တဲ့လုံခြုံရေးစခန်းတွေအပေါ်အစွန်းရောက်မွတ်စလင်တွေရဲ့တိုက်ခိုက်မှုနဲ့လုံခြုံရေးတပ်တွေရဲ့အရသာတွေအပေါ်တိုက်ခိုက်မှုတွေအပေါ်လည်းသူကအပြစ်တင်ခဲ့ပါတယ်။ရခိုင်ပြည်နယ်တွေကလုံခြုံရေးစခန်းတွေတိုက်ခိုက်ခံရမှုအပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ရှုံချခဲ့တယ်လို့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။အစွန်းရောက်ဘင်္ဂါလီအကြမ်းဖက်အဖွဲ့အစည်းတွေဟာဘာသာရေးကိုခုတုံးလုပ်ပြီးနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ကနယ်မြေပိုင်ဆိုင်နိုင်ဖို့အထိရီမန်းလှုပ်ဆောင်နေတာဖြစ်တယ်လို့တပ်မတော်တာဝန်ရှိသူတယောက်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အခုတစ်ခါရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်ဖြစ်စဉ်တွေဟာအရင်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေနဲ့မတူဘူးလို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကလည်းအင်္ဂါနေ့ကပဲတရားသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အေဂျင့်တီငိန်တာယာဝါပြောရေးအတွက်အစိုးရနဲ့နိုင်ငံတကာရဲ့အားထုတ်ဆောင်ရွက်မှုတွေထိခိုက်ပျက်စီးစေဖို့အကွက်ချစီစဉ်ဆောင်ရွက်တာထင်ရှားတယ်လို့ပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့နေရာမှာအပြစ်မဲ့ပြည်သူတွေတေချေပျက်စီးမှုမရှိအောင်အတက်နိုင်ဆုံးထိမ့်သိမ်းဆောင်ရွက်နေတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးပေါ်အစည်းအဝေးကို2005ခုနှစ်တုန်းကပထမဆုံးတစ်ကြိမ်ခေါ်ယူခဲ့ပြီးတော့2009ခုနှစ်ရွှေဝါရောင်တော်လှန်ရေးကြောင့်တစ်ကြိမ်အရေးပေါ်အစည်းအဝေးကိုကျင်းပခဲ့ပါတယ်ရှင်။